တရုတ်နိုင်ငံထောက်လျှက်စစ်ကားတွေပေါ်မှာတွင်းကုံခွန်တိုးမြင့်တဲ့ကိစ္စဥရောပသမဂ္ဂ EU နဲ့နှိမ့်နိုင်နိုင်ဖို့အတွက်အကောင်းဆုံးကြိုးစားနေတယ်လို့တရုတ်စီးပွားရေးနဲ့ကူးသန်းသွားလာရေးဝန်ကြီးဌာနပြောခွင့်ရကကျက်တပရင်းတွေကပြောပါတယ်တရုတ်လျှက်စစ်ကားတွေအပေါ်မှာ EU ကတွင်းကုံခွန်အကြီးကျယ်တိုးမြင့်ကောက်ယူပြီးလေးလာနေပါအကြမ်းမှာအခုလိုပြောဆိုလိုက်တာပါတရုတ်ကုမ္ပဏီကြီးတွေအနေနဲ့သူတို့အသုံးပြုတဲ့မြေဘက်ထရီနဲ့ကုန်ကျန်းပစ္စည်းတွေကိုကာလပေါက်ဈေးထက်တက်တာတဲ့ဈေးနဲ့ရအောင်အစိုးရကထောက်ပံ့ခြင်းနဲ့တခြားဘဏ္ဍာငွေကြေးဆိုင်ရာအကျိုးခံစား권ရှိနေသလားဆိုတာကို EU ကစုံစမ်းစစ်ဆေးခဲ့ပြီးတဲ့နောက်မှာပြီးခဲ့တဲ့နှစ်အောက်တိုဘာလထဲမှာတရုတ်လျှက်စစ်ကားတွေကိုတွင်းကုန်ခွန်45.3%ရာခိုင်နှုန်းထိတိုးပြီးကောက်ဖို့အတွက် EU ရဲ့နိုင်ငံတကာကုန်သွယ်မူဝါဒတွေကိုကြီးကြပ်ရတဲ့ဥရောပကော်မရှင်မှာမဲခွဲဆုံးဖြတ်ခဲ့တာဖြစ်ပါတယ်ဒီကိစ္စနဲ့ပတ်သက်လို့တရုတ်ဘက်ကအကောင်ဆုံးဆွေးနွေးညှိနှိုင်းနေတဲ့အကြောင်းနဲ့ EU အနေနဲ့တရုတ်စီးပွားရေးလုပ်ငန်းကြီးတွေရဲ့တောင်းဆိုချက်ကိုသတိထားပြီးအပြန်အလှန်တွစ်ဆုံဆွေးနွေးမှုတွေတိုင်ပင်နှိမ့်နှောင်းမှုတွေကနေတဆင့်နှစ်နိုင်ငံရင်းနှီးမြှုပ်နှံမှုဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေကိုတိုးမြှင့်သွားနိုင်မှုမျှော်လင့်ကြောင်းနဲ့တရုတ်စီးပွားကူးသန်းဝန်ကြီးဌာနပြောခွင့်ရဟီယန်ဒွန်ကပြောကြားခဲ့ပါတယ်